ဲမေအောင်ရဲ့ဒီနေ့ကိုရဲမေအောင်ကကိုရဲမင်းဦးကိုထောင်ကစားသွားတွေ့တယ်လို့ကြားရတယ်လေဆိုတော့တွေ့ခဲ့တဲ့အချိန်လေးနည်းနည်းပြောပြပေးပါလား
ဟုတ်ကဲ့ကျွန်တော်အေးသေးသေးပဲတွေ့ခဲ့ပါတယ်ခင်ဗျာနောက်ထဲမှာကျွန်တော်10နာရီကျော်17နာရီလောက်တွေ့ရတယ်ခင်ဗျာကျွန်တော်ကိုကတော့သူ့ကိုငါးငါးခါခွေးနဲ့ဆွဆွဲထားတယ်လို့ပြောတယ်ခင်ဗျာ
သူ့ကိုဘာကြောက်ဖမ်းတယ်လို့ရောသူပြောလားရှင်
ဟုတ်ကဲ့သူ့ကျွန်တော်ဒီဖုန်းကြီးတန်ဃာတော်တွေဓမ္မစတိယတန်ဃာတော်တွေရဲ့ဂျာထဲမှာသူကသွေးထိုးလှုပ်ဆော်တယ်လို့သူ့ကိုဆွဆွဲတယ်ခင်ဗျသူကနောက်ကနေပြီးတော့ဖုန်းကြီးတွေကိုတရားဟောခိုင်းတယ်ဓမ္မစတိယဖုန်းကြီးတွေကိုသူကပဲတရားဟောခိုင်းတယ်ဆိုပြီးတော့သူ့ကိုအဲ့လိုမျိုးယူဆပြီးတော့ဆွဆွဲချက်တင်ထားတယ်ခင်ဗျ
သူ့ကိုဖမ်းသွားတာရောကိုရဲမြောင်တို့ကဘယ်လိုသိရလဲ
ဟုတ်ကဲ့ပါသူ့ကို25ရက်နေရဖမ်းတယ်ခင်ဗျဖမ်းတဲ့အချိန်မှာကျွန်တော်25ရက်နေမသိရပါဘူးခင်ဗျကျွန်တော်26ရက်နေမှကိုဟိုးသားကကျွန်တော်ကိုလမ်းဆက်တယ်ခင်ဗျအဲ့ခါမှကျွန်တော်သိရတာခင်ဗျ
ဒါတော
့သူ့ကိုကျွန်တော်တို့ဖမ်းတယ်ဆိုတာကိုမသိဘူးခင်ဗျပျောက်နေတယ်ခင်ဗျသူကပျောက်နေတယ်ဆိုတော့ကျွန်တော်တို့ရဲစခန်းတွေမှာကျွန်တော်တို့အမှုလိုက်ဖွင့်တယ်ခင်ဗျဖွင့်တဲ့ခါမှာကျွန်တော်တို့မြမအလင်းမှာကျွန်တော်လူပျောက်ကြော်ညာရတဲ့ဘဝရောက်တယ်ခင်ဗျသူ့ကြောင့်ဒီတရေနေ့မှာပေါ့ကျွန်တော်တို့ဗဟန်းရဲစခန်းကနေပြီးတော့နေတရေဝင်ဖမ်းတယ်လို့ကိုဖိုးသားကနေပြီးတော့သွားမေးတဲ့ခါမှာပြောလိုက်တယ်ခင်ဗျအဲနောက်ပိုင်းကျတော့သူ့ကိုဒီစကြောရေးအောင်တပြေတို့ကျွန်တော်တို့အရှေ့ပိုင်းခရိုင်တို့နောက်ပိုင်းခရိုင်တို့သူ့ကိုကလေးပြီးခေါ်ရတယ်ခင်ဗျတည့်ရလောက်ပတ်ပြီးခေါ်ရပြီးတော့မှသူ့ကိုအေးစိန်ထောင်းထဲကိုထည့်လိုက်တယ်အဲ့လိုသူကတော့ပြောတယ်ခင်ဗျကျွန်တော
်အခုသူ့ရဲ့အခြေအနေကိုမောင်လေးဘယ်လိုတွေ့ရလဲသူ့ကိုစစ်ဆေးတာတွေမေးမြန်းတာတွေရှိတယ်တဲ့လား
ဟုတ်ကဲ့သူ့ကိုစစ်ဆေးရတယ်မေးမြန်းတာတွေရှိပါတယ်ခင်ဗျဒါပေမဲ့လို့သူ့ကိုတော့ရိုက်ချင်းပြူချင်းတော့မရှိပါဘူးခင်ဗျဒါပေမဲ့အနောက်ပိုင်းခရိုင်ဘက်ကတော့သူ့ကိုနည်းနည်းလေးတင်းပါမှုတွေရှိတယ်လို့ပြောတယ်ခင်ဗျအ
ခုသူ့အဖမ်းခံတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကိုရဲမင်းဦးကမောင်လေးတို့ဘာတွေများမှားကြလိုက်ပါလဲ
အဲသူ့ဖမ်းခံတဲ့ပတ်သက်ပြီးသူကတော့ပြောတယ်ခင်ဗျဒီစုပ်ကြမ်းဖက်မှုတွေတုံ့ဆောင်မှုတွေမှာ तू လုံးဝမပါပါဘူး तू လည်းဘာမှမဆိုင်ဘူး तू လည်းဒီအကိစ္စကိုမလိုလားဘူးဆိုတော့ပြောတယ်ခင်ဗျအ
ခုလိုကိုရဲမင်းဦးဖမ်းခံရတဲ့ပုံမှာမိသားစုဝင်တဦးနေနဲ့ဘယ်လိုများပြောချင်ပါလဲ
तू ကိုဒီလိုမျိုးဖမ်းသွားတာကျွန်တော်ဘက်ကတော့မတရားဘူးလို့ကျွန်တော်ယူဆတယ်ခင်ဗျပါသွားတဲ့အခါမှာကျွန်တော်တို့မိသားစုတွေလည်းမသိရဘူးအရင်ဆိုရင်ရတယ်ကျွန်တော်အဖေဆိုတာလည်းတော်တော်လေးနေမကောင်းဖြစ်နေတယ်အဲ့လိုမျိုးအပိုင်းတွေလည်းရှိပါတယ်မှာ
तू အမှုကိုဘယ်သူလိုက်ပြီးဆောင်ရွက်ပေးနေပါလဲ
သူ့အမှုကိုရှင်းနေတယ်ဒီနေ့ပဲဥအောင်သိန်းတွေ့ခဲ့တယ်နောက်ပြီးတော့ဥကျော်ဟိုးနဲ့တွေ့ခဲ့တယ်ခင်ဗျအဲမနေ့ကရုံးရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနောက်ဘက်ခရိုင်တရားရုံးမှာထုံမယ်လို့ကြားတယ်ခင်ဗျဒါပေမဲ့ဘယ်ရုံးမှာပဲဘယ်မြို့နယ်မှာထုံမယ်တော့ကျွန်တော်ရေးသေချာမသိရဘူးခင်ဗ
ျကိုရဲမင်းဦးအခုလိုဖမ်းခံပြီးတဲ့နောက်မှာရခိုင်လူငယ်များအဖွဲ့ကကိုဖိုးသားကိုလည်းအာဏာပိုင်တွေကခေါ်ယူစစ်ဆေးတယ်လို့သိရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုဖိုးသားကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့
အဓိကတော့ရဲမင်းဦးနဲ့ပတ်သက်တဲ့ဘာလှုပ်ရှားမှုပေါ့နော်ရဲမင်းဦးဘာလေးလှုပ်လဲဘယ်ဒီသွားလဲအဲ့ဒါလေးမေးပါလေကြရဲမင်းဦးနဲ့ပေါ့နော်ဒီဆရာတော်တွေကဘယ်တော့ကယင်းနီးလဲဒီဆရာတော်တွေရောဒီရခိုင်လူမျိုးအဖွဲ့နဲ့ယင်းနီးလားဘယ်လိုပတ်သက်လဲဘယ်တော့ကသိလဲပေါ့နော်ကျွန်တော်နဲ့ရောဘယ်လိုပတ်သက်ပြီးဘယ်လိုသိလဲအဲ့ဒါလေးမေးပါတယ်ဟောကျွန်တော်တော့ဓာတ်ပုံတွေအများကြီးရိုက်သွားတယ်ဗျပြီးတော့ရဲမင်းဦးဖုန်းကိုတောင်းပါတယ်နောက်ရဲမင်းဦး laptop ပေါ့နော်ကျွန်တော်တို့ယုံ laptop ပါတုံးနေတာပါရဲမင်းဦးတို့နဲ့ laptop တောင်းတယ်တောင်းပြီးတော့သူတို့ဖိုင်နေဖွင့်နေရှာတယ်ကျွန်တော်ဒီကွန်ပျူတာကိုလည်းဖိုင်နေဖွင့်နေရှာတယ်အဓိကအသူရှာတာကတော့ကျွန်တော်ထင်တာကတော့669နဲ့ပတ်သက်လို့ပဲထင်ပါတယ်ဘာဖြစ်လို့တော့669ပြောပါတယ်နိဆရာတော်ကြီးတွေနဲ့ဘယ်လိုပတ်သက်လဲဆရာတော်ဝီရသူနဲ့ဘယ်လိုပတ်သက်လဲအဲ့မျိုးတွေကိုကျွန်တော်မိပါတယ
်669နဲ့ကိုရဲမင်းဦးနဲ့ကဘယ်လိုဆက်ဆက်နေလို့လဲရှင်
ဘလုံးမတော့မဆက်သက်ဘူးပြလုံးဝဘလုံးမဆက်သက်တဲ့အကြောင်းလည်းမရှိဘူးဒါပေမဲ့ဘာသာသာသနာအတွက်ရင်းမြစ်ကအရန်လှုပ်လှုပ်တဲ့လူဆိုတော့လေအဲတောင်းတကုံမှာလှုပ်တဲ့တရားပွဲလေးတစ်ပွဲရှိတယ်ဗျနေ့တဲ့တရားပွဲလေးမှာလူမရှိလို့တဲ့သူ့ကိုအဲပွဲမှာပေါ့နော်သူအဲအခမ်းအနားတင်ဆက်သူနဲ့သွားပြီးကူညီလိုက်ပါတယ်အဲ့ဒါလေးတကူရှိပါတယ်သူကကြံဖက်မှုလဲလိုလားတဲ့လူမဟုတ်ဘူးကျွန်တော်အဖွဲ့ကိုရာလဲကြံဖက်မှုတွေကိုမလိုလားဘူးကျွန်တော်တက်တွန်းလန်နဲ့တိုက်ခိုက်တယ်ချုပ်ကြတယ
်ဟုတ်ကဲ့ကိုရဲမင်းဦးလူမြောက်ရေးအတွက်ကိုကိုဖိုးသားတို့အနေနဲ့ဘယ်လိုဆောင်ရွက်သွားဖို့ရှိလဲရှင
်ဥပဒေအရတိတိကျကျမှန်မှန်ကန်ကန်နဲ့ပြတ်ပြတ်သားသားဆောင်ရွက်သွားဖို့ကျွန်တော်လုပ်ရှိပါတယ်ရဲမင်းဦးရဲ့နောက်မှာလဲကျွန်တော်ရခိုင်လူငယ်များအဖွဲ့သီးအပြင်တနေ့အဖွဲ့သီးတွေမမရက်တီးလိုက်မဲ့လူတွေရှိပါတယ်အဲ့ဒီအတွက်ကျွန်တော်တရားဥပဒေရပဲကျွန်တော်တို့မှန်ကန်သွားဆောင်ရွက်သွားဖို့ရှိပါတယ်ခင်ဗျာ
ကျေးဇူးပါအခုပြပြရတဲ့
ကျေးဇူးတင်ပါတယ်